ကရင်ပြည်နယ်မြောက်ရီမြို့နယ်အတွင်းကစစ်တပ်ရဲ့ဆွဲတော်ကုန်းအမြောက်တပ်ကုန်းလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်အဲ့ဒီလမ်းတကြောမှာရှိတဲ့ဗလဲရိုရွာနီးစစ်တပ်ရဲ့ကာကင်းစခန်း၃ခုကစစ်သားတွေလည်းစခန်းဆုံးကွာထွက်ပြေးသွားခဲ့တဲ့အတွက် KNL PD ရဲ့ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုဝင်ရောက်ရှင်းလင်းသိမ်းပိုက်ခဲ့တဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါဗျာ။အဲ
ကာကင်းစခန်း၃ခုပေါ့နော်ဒီနေ့20ရက်နေ့မှာအော်ဗလဲရိုရွာမှာရှိတဲ့တာကင်းစခန်းပေါ့တာကင်းစခန်းကသူစံဆုံးခွာထွက်ပြေးသွားတယ်အဲ့ဒါဒီကနေ့ကျွန်တော်တို့ဖိပီနွန်ပေါ်လန်တူကနေပြီးတော့ဝင်ရှင်းလင်းလာပဲရှိတယ်။ခွေးကုန်းမှာကျွန်တော်ခေါ်တော့ခွေးကုန်းမှာဒီဘောဥစ္စာပေါ့လေးကြီးကအဲလက်နေကြီးကိုဟိုဒီကနေ့ဝင်သေးလိုက်နဲ့တော့အဲ့ဘက်လမ်းကျောမှာရှိတဲ့တာကင်းစခန်းတွေကအဲကျန်တဲ့လာတိုက်ရင်သိမယ်ဆိုတော့ပြီးတော့
အခုဆိုရင်စစ်တပ်ဘက်ကစခန်းအတော်များများလက်လွတ်ခဲ့ရပြီးတဲ့နောက်ခံစစ်ကုန်းတစ်ခုဖြစ်တဲ့သေဘောဘိုစခန်းကုန်းဘက်ကိုထွက်ခွာသွားတယ်လို့လည်းဆိုပါတယ်
။သူတို့နောက်ဆုံးပြန်ပူးပေါင်းပါလားသေဘောဘိုစခန်းကုန်းကြီးကိုတော့ပူးပေါင်းကြမယ်။အဲသူတို့ကသေဘောဘိုစခန်းကုန်းကြီးရှိတယ်လေ။အဲ့မှာစခန်းကုန်းသူတို့ခံစစ်ကုန်းပေါ့နော်။အဲ့လိုမျိုးသူတို့ဒီလေးကြီးကခံစစ်ကုန်းလိုမျိုးပေါ့။အဲအဲ့လိုမျိုးသူတို့တောင်းပြီးပူးပေါင်းနေတာ။အဲအဲ့မှာဒီဘက်ဝလီမြောက်ရီလမ်းမှာတော့အများကြီးမကြံတော့အဲဒီဘောစခန်းတစ်ခုချင်းပဲ
ပြီးခဲ့တဲ့ AB လကမြောက်ရီမြို့ကို KNL PD ရဲ့ပူးပေါင်းတပ်တွေတင်ပိုက်တုံးကစခန်းဆွန့်ခွာထွက်ပြေးသွားခဲ့တဲ့ခလာရ2.5နေရာကိုတော့နေကြားဆောင်တပ်အင်အားနဲ့ပူးပေါင်းပြီးစစ်တပ်ကနေရာယူထားဆဲရှိပြီးအဲ့ဒီနေရာမှာတော့မြောက်ရီမြို့ကိုအပြေအဝထိန်းချုပ်နိုင်ရေးအတွက်ပြင်ဆင်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ
်မြောက်ရီဘက်ကရန်သူကပြင်ဆင်တဲ့ဦးတီနေတော်ရဟိုင်းရန်နဲ့အဲ့တော့ရဟိုင်းရန်ချင်းခါနဲ့ဒူဒူလက်လက်ဒီကိုအဲ့2.5တက်တယ်ကိုဟိုရဟိုင်းရန်နဲ့ဆင်းလာပါတော့အမှကျိုးနဲ့ဆင်းလာပါတော့သူကအဲ့ရင်ကွင်းအောက်ထီတော့မဆင်းဘူးဒီဘက်ကလည်းတိုက်မှာပဲတိုက်မယ်ဆိုလို့ရှိရင်သူတို့အတွက်ပြင်ဆင်မှုရတာလုပ်မှာ
စစ်ကောင်စီအနေနဲ့မြောက်ရီမျိုးဘက်ကိုအပြေးဝပြန်လဲထိန်းချုပ်နိုင်ရေးအတွက်ကော့ကရိတ်ဘက်ကနေတက်လာတဲ့အောင်စရာစစ်စင်ရေးကလည်း6လကျော်ကြာတဲ့အထိခရီးမရောက်သေးသလိုကရင်ပြည်နယ်ကော့ကရိတ်နဲ့မြောက်ရီခရိုင်တွေကစခန်းတော်များများကိုလည်းလက်လွတ်ဆုံးရှုံးခဲ့ရတာကြောင့်ကြီးရွာတွေဘက်ကိုလေကြောင်းသုံးတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလည်းမကြာခဏပြုလုပ်ခဲ့ပါတယ်အခုကာကင်းစခန်းတွေလက်လွတ်ခဲ့ရတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်